2015ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့ Princeton Tech သူကပါမောက္ခ Angus Deaton ကရရှိသွားပါတယ်။စားသုံးမှု၊စည်ရဲမွဲတည်မှုနဲ့လူမှုဖူလုံရေးဆိုင်ရာ30ချက်စာတမ်းပြုစုမှုအတွက်နိုဘယ်ဆုချီးမြှင့်ခံရဖြစ်ပါတယ်။လူပုဂ္ဂိုလ်တဦးချင်းစီရဲ့ရွေးချယ်မှုတွေနဲ့စိုးရွားတဲ့ရလဒ်တွေကြားကအချိတ်ဆက်ကိုဖော်ပြတဲ့ပါမောက္ခ Angus Deaton ရဲ့သူတေသနာကျမ်းကအသေးစားစီးပွားရေးစီမံခန့်ခွဲမှုဆိုင်ရာ Micro Economics နိုင်ငံတော်အဆင့်စီးပွားရေးစီမံခန့်ခွဲမှုဆိုင်ရာ Macro Economics နဲ့ဖွံ့ဖြိုးရေးဆိုင်ရာစီးပွားရေးပညာရဲ့ Development Economics နဲ့ပဲဒီမှာအပြောင်းအလဲတွေဖြစ်ဖို့အထောက်အကူပေးတယ်လို့ Sweden တာဝန်သိပ္ပံအသင်းကြီးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကိုယ့်ရဲ့ဝင်ငွေကိုဘယ်လိုကုန်ပစ္စည်းတွေဝယ်ယူမှာသုံးစွဲကြသလဲ၊လူဖွဲ့စည်းရဲ့ဝင်ငွေထဲကဘယ်လောက်သုံးပြီးဘယ်လောက်စုသလဲဆိုတာနဲ့စင်ရဲမွဲတည်မှုနဲ့လူမှုပူလုံရေးတို့ကိုဘလို့တိုင်းတာသုံးသက်ကြမလဲဆိုတဲ့မေကွန်၃ခုလောက်ကိုမန်တိုင်ပြုတ်ပြီးပမောက္ခဒေတန်ကကြံပြုတ်ခဲ့တာဖြစ်တယ်လို့ Nobel Committee ကပြောပါတယ်။ပမောက္ခဒေတန်ရဲ့သူ့တည်သနာစာတမ်းမှာဝင်ငွေနဲ့ကယ်လိုရီစားသုံးမှုကြားအဆက်အဆက်နဲ့မိသားစုအတွင်းလိမ်ခွဲကြမှုအတိုင်းတာတို့လိုကိစ္စရပ်တွေကိုဖြန့်ကျက်ပြနိုင်တဲ့မိသားစုဆိုင်ရာအချက်အလက်တွေကိုကြွညံ့ညင်ညင်အသုံးပြုထားတာကိုတွေ့ရတယ်လို့လဲ Nobel Committee ကထုတ်ပြန်ထားပါတယ်။ Scotland ဇာတိပွားဖြစ်ပြီး Britain နဲ့ American နှစ်နိုင်ငံသားခံယူထားသူပါမောက္ခ Deaton ဟာ American ပြည်ထောင်စု New Jersey က Princeton တက္ကသိုလ်မှာ1983ခုနှစ်ကတည်းကစလို့စီးပွားရေးနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာပါမောက္ခအဖြစ်ထမ်းဆောင်နေသူဖြစ်ပါတယ်။စီးပွားရေးဆိုင်ရာ Nobel ဆုအတွက်ဆုကြီးငွေကတော့ $9,800 ဖြစ်ပါတယ်။